တကယ်လို့မြောက်အတ္တလန္တိတ်စာချုပ်နေတို့အဖွဲ့နဲ့ရုရှားကြားမှာစစ်ပွဲတွေဖြစ်လာခဲ့မယ်ဆိုရင်ကြီးမားတဲ့ထိခိုက်ဆုံးရှုံးမှုတွေဖြစ်လာလိမ့်မယ်လို့နေတို့အဖွဲ့အကြီးအကဲကပြောကြားလိုက်ပါတယ်။စပိန်နိုင်ငံမက်ဒရစ်မြို့တော်မှာပြုလုပ်နေတဲ့နေတို့အဖွဲ့ထိပ်သီးစည်းဝေးပွဲနောက်ဆုံးနေ့မှာအဖွဲ့အကြီးအကဲဟျန်စတိုတန်ဘတ်ကအခုလိုပြောကြားခဲ့တာပါ။ပေါ်ထူးနေတော့ကတော့နေတို့အဖွဲ့ရဲ့ဝင်ရောက်ဖို့လျှောက်ထားတဲ့ဆွီဒင်နဲ့ဖင်လန်နိုင်ငံတို့ကိုနေတို့ကောင်ဆောင်တွေတရားဝင်ကြိုဆိုခဲ့ကြပါတယ်။ရုရှားဟာနေတို့အတွက်ဓာတ်ရိုက်ချိန်ချမှုဖြစ်တယ်လို့နေတို့ကောင်ဆောင်တွေကပြောကြားခဲ့ကြပါတယ်။ရုရှားရဲ့ကျူးကျော်စစ်တမ်းခံနေရတဲ့ယူကရိန်းအနေနဲ့ငွေကြေးရောစည်ရေးအရာပါထောက်ပံ့မှုတွေလိုအပ်နေတယ်လို့ယူကရိန်းသမ္မတဗလိုဒီမီယာဇယ်လန်စကီကလည်းနေတို့ထိပ်သီးစည်းဝေးပွဲမှာဗီဒီယိုကောကနေပြောကြားတဲ့မိန့်ခွန်းနဲ့မှထပ်ပြီးတော့တောင်းဆိုသွားပါတယ်။ယူကရိန်းစစ်ပွဲနဲ့ဆိုင်တဲ့တဲ့င်းကတော့ယူကရိန်းနိုင်ငံ Snake Joint ကနေရုရှားတပ်တွေရုတ်သိမ်းလိုက်ပြီလို့ရုရှားကာကွယ်ရေးဌာနကကြေညာပါတယ်။ February လကုန်ပိုင်းရုရှားတို့ကျူးကျော်စစ်စတိုက်ချိန်တုန်းက Odessa စိတ်ကမ်းမြို့နာကပင်လယ်နဲ့ထဲမှာရှိတဲ့ Snake Joint မှာရုရှားတပ်တွေခြေကုပ်ယူထိုးစစ်ဆင်ခဲ့တာပါ။ရုရှားတပ်တွေအပေါ်ယူကရိန်းတပ်တွေတိုက်ခိုက်ခဲ့ပြီးတဲ့နောက်သူတို့တပ်တွေဆုတ်သွားပြီဆိုတာကိုရုရှားကကြေညာခဲ့တာဖြစ်ပါတယ်။တောင်တင်နေတဲ့ယူကရိန်းကောက်ပဲသီးနှံတွေကို Odessa စိတ်ကမ်းကနေလိုယာနိုင်ငံတွေကိုတင်ပို့နိုင်ဖို့အတွက်ကုလသမဂ္ဂရဲ့အားထုတ်မှုမှာအနောက်အဆက်မဖြစ်အောင်လို့စိတ်ကောင်းစေတနာနဲ့တပ်တွေရုတ်သိမ်းလိုက်တာဖြစ်တယ်လို့ရုရှားတို့ကဆိုပါတယ်။ရုရှားတပ်တွေ Snake Joint ပေါ်မှာမရှိတော့ဘူးလို့ယူကရိန်းသမ္မတအယုံအကြီးအကဲကလည်းအတည်ပြုပါတယ်။ရုရှားတို့ဖမ်းဆီးထားတဲ့တိုက်ခိုက်ရေးသမား144ယောက်ကိုလည်းပြန်လွှတ်ပေးခဲ့တယ်လို့ယူကရိန်းကာကွယ်ရေးဝန်ကြီးဌာနကပုံထုံးနေ့ကကြေညာပါတယ်။အကျဉ်းသားလဲလှယ်ရေးအစီအစဉ်အရလုံမြောက်လာသူတွေထဲမှာတရားနီးပါးကမန်နီယိုပိုမြို့ကတိုက်ခိုက်ရေးသမားတွေဖြစ်တယ်လို့ပြောပါတယ်မန်နီယိုပိုမြို့အဇော့စတိုစိတ်တမနီဆက်ယုံမှာခြေကုပ်ယူတိုက်ခိုက်ခဲ့ကြတဲ့တိုက်ခိုက်ရေးသမားတွေနောက်ဆုံးလက်နက်ချထွက်လာခြင်းရုရှားထိန်းချုပ်နယ်မြေတွေမှာဖမ်းဆီးခံခဲ့ကြရတာဖြစ်ပါတယ်ရှင်